ဂျာမနီဟာရုရှားရဲ့လောင်စာစီးပွားမှီခိုနေရမှုကင်းအောင်လှုပ်ဆောင်ရမှာတိုးတက်မှုရှိလာပြီဖြစ်သည်။အခုနှွေကုံလောက်ဆိုရင်ရုရှားစီကရင်းနှင်းစင်းတင်းတင်းမှုပေါ်မှာလုံးဝမှီခိုစရာမလိုတော့တဲ့အခြေအနေရောက်သွားမယ်လို့မျှော်လင့်ကြောင်းဂျာမနီအစိုးရကပြောပါတယ်။ဥရောပရဲ့စီးပွားရေးအင်အားအကြီးအမားဆုံးဖြစ်တဲ့ဂျာမနီဟာရုရှားစီကနေတင်သွင်းနေတဲ့စွန့်ရင်တွေကရင်းနှင်းတဲ့ဆက်နေရခိုင်နှုန်းကြောင်မီးတွေအတွက်၈၀၀ခိုင်နှုန်းနဲ့တဘာဝဒဏ်ငွေအတွက်35ရာခိုင်နှုန်းတင်သွင်းမှုလျှော့ချနိုင်တော့မှာဖြစ်ကြောင်းစီးပွားရေးနဲ့ဥလူရာသီဆိုင်ရာဝန်ကြီးရောဘတ်ဟေဘက်ကတနင်္ဂနွေနေ့မှာပြောပါတယ်။ဒီလောင်စာကရတဲ့ဝင်ငွေယူရိုဘီလီယံပေါင်းများစွာဟာရုရှားသမ္မတဗလာဒီမီယာပူတင်ကိုငွေကြေးဖြည့်ဆည်းပေးနေတဲ့အတွက်စွန့်ရင်ရုရှားစီကနေမယူဖို့ယူကရိန်းနဲ့တခြားဥရောပနိုင်ငံတွေကဂျာမနီကိုဖိအားပေးနေတာဖြစ်ပါတယ်။အခုဂျာမနီကရုရှားစီကလောင်စာဝယ်ယူမှုလျှော့ချဖို့လုပ်တာဟာစီးပွားရေးအတွက်တက်ရောက်မှုရှိလာနိုင်တယ်လို့စားသုံးသူတွေအတွက်ပါဈေးကြီးတာနဲ့ကျုံ့နိုင်တယ်လို့လည်းဝန်ကြီးဟေဘက်ကသတိပေးပါတယ်။ဒါပေမဲ့ရုရှားရဲ့ချိမ့်ချောက်အကြက်ကိန်းတာကိုမခံချင်တော့ဒီလိုလှုပ်ဖို့လိုအပ်တယ်လို့လည်းပြောပါတယ်။ EU ဥရောပသမဂ္ဂကရုရှားရဲ့လောင်စာစီးအတွက်ကုန်သွယ်မှုပိတ်တင်မိတ်ချမှတ်ဖို့အတွက်စဉ်းစားနေချိန်မှာပဲအခုလိုဂျာမနီကနေကြေညာလိုက်တာပါ။ EU ကရုရှားစီးကကြောင်မီးသွေးတင်သွင်းမှုကိုဩဂုတ်လမှာစပြီးပိတ်ပစ်ဖို့အတွက်ဆုံးဖြတ်ထားတာလည်းဖြစ်ပါတယ်။